အမေရိကန်နိုင်ငံအနေနဲ့2013ကုလသမဂ္ဂလက်နက်ကုန်သွယ်ရေးသဘောတူစာချုပ်ကနေနှုတ်ထွက်တယ်လို့သမ္မတဒေါ်လာထရမ့်ကတောက်ချနေတာချင်းပါတဲ့အမေရိကန်မျိုးသားရိုင်ဖယ်တင်းရဲ့နှစ်ပတ်တဲ့အစည်းအဝေးမှာထင်ရှားလိုက်ပါတယ်။သူ့ရဲ့အဆိုအရအနေနဲ့ကုလသမဂ္ဂလက်နက်ကုန်သွယ်ရေးသဘောတူစာချုပ်ကနေစာချုပ်ကိုဘယ်တော့မှအတည်ပြုသွားမှာမဟုတ်ကြောင်းအဲ့အတွက်ဝမ်းမြောက်ကြမယ်လို့မျှော်လင့်ကြောင်းသမ္မတထရမ့်ကဒီနှစ်ပတ်တဲ့အစည်းအဝေးတွင်ပြောကြားခဲ့ပါတယ်။ကုလသမဂ္ဂရဲ့ဒီသဘောတူစာချုပ်ကိုတော့ပြီးခဲ့တဲ့2013ခုနှစ်အမေရိကန်သမ္မတဥဘာမအဆိုရလက်ထက်မှာလည်းရည်ထိုးခဲ့တာပါ။ဒါပေမဲ့အထက်လွှတ်တော်ကတော့ဒါကိုဘယ်တော့မှအတည်မပြုခဲ့ပါဘူး။ပြည်ပကတွေဖြစ်နေတဲ့ပြည်ပနိုင်ငံတွေကိုတရားမဝင်လက်လက်ထင်ပို့တာတွေမလုပ်နိုင်အောင်စားစီတဲ့အနေနဲ့ဒီသဘောတူစာချုပ်ကိုလည်းရည်ထိုးခဲ့ကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံမှာတနက်ပေါင်းတန်း390ကျော်ရှိပြီးတော့ဒါဟာကမ္ဘာတဝန်းတနက်ခိုင်ဆောင်တဲ့အရသာတွေပိုင်ဆိုင်တဲ့အရေးအတွက်ရဲ့ထောက်ဝတ်ကျော်လည်းဖြစ်ပါတယ်။အဲဒီတနက်ပိုင်းရှင်တွေအများစုဟာလည်းအမေရိကန်အမျိုးသားရိုက်ဖယ်အဲ့ဒီ NRA အဖွဲ့ဝင်တွေဖြစ်ကြပါတယ် NRA အဖွဲ့ဟာအမေရိကန်နိုင်ငံမှာတနက်ကန်ဆောင်ဝင်ရှိဖို့စီးရုံးနေတဲ့ဩဇာကြီးမားဆုံးအဖွဲ့စည်းဖြစ်ပါတယ်ခင်ဗျာ